အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။မြန်မာနိုင်ငံအတွင်းဖန်ဆီးထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့ကချင်လူမျိုးခေါင်းဆောင်ခရီးယန်ဒိခါရော်ရဒေါက်တာကလမ်ဆမ်ဆန်ကိုလွှတ်ပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ဒိခါရော်ရဒေါက်တာဆမ်ဆန်ဟာပြည်တွင်းမှာထင်ရှားတဲ့ဘာသာရေးခေါင်းဆောင်တဦးဖြစ်ပါတယ်။သူဟာကချင်နှစ်ချင်းအသင်းတော်ကချင်ဘက်ပတစ်ကွန်ဗင်းရှင်းရဲ့ဥက္ကဋ္ဌအထွေထွေအသွင်ရမှုတာဝန်တွေကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာတော့အသင်းတော်ကိုအကြံပေးအဖြစ်ဆောင်ရွက်နေသူဖြစ်ပါတယ်။ဒီအသင်းတော်မှာအသင်းဝင်၄သိန်းခန့်ရှိပြီးအများစုကကချင်လူမျိုးတွေဖြစ်ကြပါတယ်။သူဟာကချင်အမျိုးသားအတိုင်းအမြံအဖွဲ့အစည်းကချင် National Consultative Assembly ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒိခါရော်ရဲ့ဒေါက်တာဆမ်ဆန်ဟာလူသားအလုံးဘာသာပေါင်းစုံလွတ်လပ်စွာကိုးကွယ်နိုင်ရေးအတွက်ဘာသာရေးလွတ်လပ်ခွင့်အပါအဝင်လူ့ခွင့်ရေးတွေအတွက်ကျိုးပန်းဆောင်ရွက်ရာမှာထင်ရှားသူတူဖြစ်ပါတယ်။လူသားချင်းစံနာမှုဆိုင်ရာကူညီဆောင်ရွက်ရာမှာလည်းလူသည့်များထင်ရှားသူဖြစ်ပါတယ်။ဒေါက်တာဆမ်ဆန်ဟာ2022ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာထိုင်းနိုင်ငံဘန်ကောက်မြို့ကိုစေကူသားမှုခံယူရန်ထွက်ခွာချိန်မြန်မာအစိုးရအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပါတယ်။အကြမ်းဖက်မှုတံပြန်ရေးဥပဒေနဲ့အကြမ်းဖက်ရန်လုံဆောင်မှုအပါအဝင်ပုံမှန်3ခုနဲ့စွဲချက်တင်ထားခြင်းခံရပါတယ်။ Radio Free Asia လလတော်အာရှအတန်နဲ့သူ့ရဲ့ရှေ့နေမေးမြန်းကမ်းမှာတော့ဒေါက်တာဆမ်ဆန်ဟာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာကြောင့်အကြမ်းဖက်မှုပုံမှန်တွေနဲ့ဆွဲချက်တင်ခံရတာလို့ပြောကြားသွားပါတယ်။ဆွဆွဲချက်တွေအရပြစ်မှုမြောက်တယ်လို့တရားရုံးကစီရင်ချက်ချခဲ့ရင်တော့နှစ်ပေါင်း10နှစ်ကျော်ပြစ်ဒဏ်ကြားခံရဖို့ရှိနေပါတယ်။ဒိခါရော်ရဒေါက်တာဆမ်ဆန်ရဲ့နေမှုထိုင်မှုနဲ့လုံခြုံရေးကိုအထူးစိုးရိမ်တယ်လို့သူ့ကိုဆွဲချက်တင်ထားတာတွေကိုလည်းရုတ်သိမ်းပြီးချွန်းချက်မရှိပဲအ мян ဆုံးလှုပ်ပေးရေးအာဏာပိုင်တွေကိုတောင်းဆိုရမှာမဟာမိတ်မိတ်ဆွေတွေအနေနဲ့လည်းကျွန်တော်တို့နဲ့အတူပူးပေါင်းပါဝင်ဖို့တောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကပြောပါတယ်။ဘာသာရေးလွတ်လပ်မှုတရားမျှတမှုငြိမ်းချမ်းမှုနဲ့အရေးယူတာဝန်ခံမှုတွေရှိလာရေးအတွက်ဒိခါတော်ရဒေါက်တာဆမ်ဆန်ရဲ့ပြောင်မြောက်တဲ့ဆွမ်းဆောင်မှုတွေဟာအပြစ်ပေးရှုတ်ချဖို့မဟုတ်ပဲချင်းမွန်အတူယူဆောင်ရွက်ရမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကပြောပါတယ်။HRW လူအခွင့်အရေးစောင့်ကြည့်လေးလာရေးအဖွဲ့အပါအဝင်လူအခွင့်အရေးနဲ့အရက်ဖက်အဖွဲ့အစည်းတွေကလည်းသူလွတ်မြောက်ရေးအတွက်ဝိုင်းဝန်းတောင်းဆိုနေကြပါတယ် HRW ကတော့သူ့ကိုဖမ်းဆီးတာဟာနိုင်ငံရေးပျော်ကားတွေပါဝင်နေတယ်လို့ဆိုပြီးအမြင်မတူတဲ့လူနည်းစုတိုင်းရင်းသားခေါင်းဆောင်တွေကိုတမင်ကြမ်းကြမ်းတမ်းတမ်းကင်တွေတာလို့ဆိုထားပါတယ်ရခိုင်ဒေသလူနည်းစုမွတ်စလင်ဘာသာဝင်ရိုဟင်ဂျာတွေအခြေအနေအကြမ်းဖက်မှုတွေအကြားကချင်ချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကခရီးယန်ဘာသာဝင်တွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲစတဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ American ပြည်ထောင်စုရဲ့စိုးရိမ်ချက်တွေနဲ့ပတ်သက်လို့ American အစိုးရအကြီးတန်းတာဝန်ရှိသူတွေကမြန်မာစစ်ကောင်စီကိုအစဉ်ပြောဆိုနေတယ်လို့မကြခင်ကထုတ်ပြန်တဲ့နိုင်ငံတကာလွတ်လပ်ခွင့်အစီရင်ခံစာမှာပါရှိပါတယ်။ဘာသာရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေသူတွေနဲ့မြန်မာလူမှုအတိုင်းဝိုင်းအပေါ်အလွန်အမင်းဖိနှိပ်ချုပ်ချယ်ရာတွေရပ်တန့်ပြီးအကြမ်းဖက်မှုတွေအဆုံးသတ်ဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်စိုးရိမ်သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ